KNU ကမြို့သား CEO တာဝန်ရှိသူတွေနဲ့ဒီမြမတက်မတော်ထိပ်ပိုင်ခေါင်းဆောင်ဖြစ်တဲ့ဒုတိယဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ကဒီနေ့မနေ့ကနေပြည်တော်မှာတွေ့ဆုံခဲ့တယ်လို့သိရတယ်ခင်ဗျ။ပြန်လာပါလေဆွေးနွေးဖြစ်ခဲ့လေဗျ
။ကျွန်တော်တို့ဒီမနေ့ရှင်းနယ်လောက်မှာတွေ့ဆုံခဲ့ပါတယ်။အဓိကကတော့ KNU နဲ့ဒီမှာဆိုတာကြားထဲမှာအဓိကရဲစွဲရေးကိုပို့ပြီးတော့ခိုင်မာနိုင်ဖို့အတွက်ကကျွန်တော်တို့ညီနိုင်ထားတဲ့တစ်ဖက်လိုက်နာရမယ်။ချင်းဝန်ဒီစည်းကမ်းတွေကိုကြေညာဆောင်ရွက်သွားဖို့ရယ်ဆိုတဲ့အချက်ကြီးပေါ့နော်။အဓိကအဲ့ဒါကျွန်တော်တို့ဆွေးနွေးသွားတယ်။နောက်တစ်ချက်ကတော့ဒီချင်းဘက်မှာဖြစ်တဲ့ကိစ္စမှာလည်းအချင်းရေးကိစ္စနဲ့တိုင်းသားရေးကိစ္စဖြစ်တဲ့အတွက်ကြောင့်ပြည်ယူနဲ့ပြည်ယူဒီပုံမှာလည်းတာဝန်ရှိတဲ့ပတ်သက်တယ်ပေါ့အဲဒါကြောင့်လည်းပဲဒီကိစ္စပုံမှာလည်းပဲကျွန်တော်တို့အမြန်ဆုံးအပြစ်ကရဆိုင်နိုင်ရေးကိုတူးတည်ပြီးတော့မှကျွန်တော်တို့ပြောဆိုခဲ့တာရှိပါတယ
်ဒီလိုပြောဆိုတဲ့နေရာမှာပေါ့လေတာဝဲဦးစီးချုပ်ဘက်ကပေါ့ဗါလေပြန်လဲဆွေးနွေးခဲ့တာတွေရှိတယ်ဗျ
ဒါကဝဲဦးစီးချုပ်နေနေကတော့သူတို့ဘက်ပိုင်းကလည်းပဲတောင်ညှိနှိုင်းဖို့လည်းပဲသူတို့ကြိုးစားနေတယ်ဆိုတော့ပေါ့နော်ကြိုးစားခဲ့တယ်ဆိုတဲ့အပိုင်းကိုသူတို့ကျွန်တော်တို့လည်းပြောဆိုသွားတယ်လည်းရှိပါတယ
် KIO နဲ့ပတ်သက်ပြီးပေါ့လေတနေရာချတာရေးကိစ္စတို့ဘာလို့မှအဓိကဆွေးနွေးတဲ့အခါတိုင်းပြဿနာတက်တယ်လို့ပြောတယ်ဗျအဲ့ဒါနဲ့ပတ်သက်ပြီးရောကဝဲဦးစီးချုပ်အနေနဲ့ပြောကြားခဲ့တာရှိတာဗျ
ဒီတနေ့အခြားတိုင်းမှာတော့ကျွန်တော်တို့ကာကွယ်ဥသူချုပ်နေတဲ့ဒီကိစ္စပေါ်မှာတော့တိတိတကျသူပြောဆိုသွားတာမရှိဘူးသို့သော်လည်းပဲသူတို့ဒီကံဝင်နဲ့ညှိနှိုင်းမှုကြိုးစားနေတယ်ဆိုတဲ့ကိစ္စကိုတော့ဒီကာကွယ်ဥသူချုပ်နဲ့ပဲဖြစ်ဖြစ်သမရနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့တွေ့တဲ့အခါမှာတော့ဒီကိစ္စမှာသူတို့အကျိုးစားဆောင်ရွက်နေတဲ့ပုံခက်တယ်ဆိုတာလည်းပဲအဲ့ဒါတော့ပြောဆိုခဲ့ပါတယ်ဒီအဲ့တော့ဒီဆက်နဲ့မှာလည်းကျွန်တော်တို့ကလည်းဒီပုံမှာလည်းပဲဘလို့ပူးပေါင်းဆောင်ရွက်နေရမလဲဆိုတဲ့ကိစ္စကိုလည်းပဲကျွန်တော်ပြောဆိုကြပါတယ်တာဝန်ပြည်လည်နေဖို့အတွက်ကကျွန်တော်တို့အားလုံးပူးပေါင်းဆောင်ရွက်မှာပဲဖြစ်နေရတယ်အဲ့ဘုံလည်းကျွန်တော်တို့ယုံကြည်ပါတယ
်ကချင်စစ်ဘွဲရပ်ဆိုင်ရေးနဲ့ပတ်သက်ပြီးတော့ KIA ကိုထိုးစစ်တွေရပ်ဆိုင်မှုသမရဦးသိန်းစိတ်သမရကိုညွှန်ကြားထားပြီးမဲ့ထိုးစစ်ဆင်နွှဲနေတဲ့ပုံ KNU တာဝန်ရှိသူတွေအနေနဲ့သမရကာဝေးဦးစီးချုပ်ကိုမေးဖြစ်ခဲ့လားဗျ
ကျွန်တော်တို့ဒီကိစ္စတော့မဝင်ကြည့်ပါဘူးသို့တော်လည်းပဲကျွန်တော်တို့ဒီပေါ့အချင်းမှာထိုးစစ်တွေပြင်းထန်တဲ့ပုံမှာတိုက်ပွဲတွေပြင်းထန်တဲ့ပုံမှာတော့ခုနဒီကချင်ရေးအတိုင်းသားရေးဖြစ်တယ်တိုင်းသားရေးလည်းကျွန်တော်ပြင်ကြီးဖြစ်တဲ့ကကျွန်တော်ဒါတွေကကျွန်တော်တို့မြန်ဆုံးရက်ဆဲနိုင်ဖို့ဆိုတဲ့ကိစ္စကိုဆောင်ရွက်ဖို့လိုတယ်ဆိုတော့ပဲကျွန်တော်တို့ပြောဆိုသွားပါတယ်အရင်စစ်တီကတော့ကျွန်တော်တို့မင်းများတာမရှိပါဘူးတ
မလို့ကာကွယ်ရေးဦးစီးချုပ်အနေနဲ့ KIA နဲ့ငြိမ်းချမ်းရေးပေါ်ဆောင်ဖို့နေရာမှာ KNU ကိုဂျောင်းဝင်ပြီးတော့ငြိမ်းချမ်းရေးအတွက်ဆောင်ရွက်ပေးဖို့ကံလာခဲ့တာမျိုးရှိလားဗျ
တမလို့ကာကွယ်ဦးစီးချုပ်ကသူတို့နေနဲ့ကလည်းပဲတမရနေရနေပစ်ပစ်ကသူကခုလုံးနေနဲ့ပစ်ပစ်ကလည်းအချင်းချင်းသူတို့တွေ့ဆုံကမ်းလန်းတယ်လို့တော့သူတို့ပြောကြတယ်ပေါ့အဲ့ဒါလည်းသူတို့စူးစမ်းခဲ့တယ်ပေါ့နော်အဲနောက်လည်းကျွန်တော်တို့စူးစမ်းခဲ့ဥမာလို့လည်းကျွန်တော်တို့လည်းအဲ့လိုညှော်နေပါတယ်သူကနေနေရောနေနေရောကျွန်တော်တို့ကင်ယူနေရောတခြားတိုင်းသားအင်အားစုတွေရောနောက်ကင်ဟိုနေနေရောပေါ့နော်ကျွန်တော်တို့အားလုံးကဒီကိစ္စအခုဘုန်းဆောင်ရောက်မယ်ရမယ်ကိစ္စဖြစ်တယ်လို့တော့သဘောထားတော့ရှိပါတယ်ကြဝင်ရလို့လည်းဟုတ်ပါဘူ
းတမတော်ကာကွယ်ဦးစီးချုပ်အနေနဲ့ပေါ့လေဒီ KNU နဲ့မြန်မာအစိုးရရဲ့ပြည်တော်စုအစ်ငိမ့်ချိုင်းပေါ်ဆောင်မှုဖက်ကြားရယူထားတဲ့တစ်ဖြစ်ခတ်ရဆယ်ရေးတို့သူ့အနေနဲ့ဘယ်လိုသဘောထားရှိလဲဗျဒ
ီတမတော်ကာကွယ်ဦးစီးချုပ်အနေနဲ့ကတော့ဒီတိုင်းသားတနေကန်တော်လိုင်းရာစုတွေနဲ့တစ်ခတ်ရဆယ်ရေးသူစစ်ပဲဆိုင်ရာကိစ္စမှာတော့သူအနေနဲ့ယုံကြည်လက်ခံပြီးတော့ပြောဆိုသွားတာကတော့80ရာခိုင်နှုန်းပြောတော့လို့အောင်မြင်နေပြီလို့သူကတော့ယုံကြည်လက်ခံထားတယ်ပေါ့
။ကရင်ပြည်နယ်အတွင်းတပ်တွေနေရာချတာရေးကိစ္စနဲ့ရောတမတော်ကာကွယ်ဦးစီးချုပ်နဲ့ဆွေးနွေးဖြစ်လာဗျ
။ကျွန်တော်တို့အဲ့ဒါကိုတော့သိစိတ်မဆွေးနွေးကြဘူး။သို့တော့ကျွန်တော်တို့ရဲ့ဒီကုလကောင်တာနဲ့ပေါ်မှာတော့တပ်နေရာချတာရေးတဲ့ဒီ area demarcation တို့ကိုကိစ္စတွေကိုတော့ဒီလာမဲ့အချိန်မှာကာလမှာဆွေးနွေးဖို့အတွက်သူတို့ကတော့အရင်နေ့ရှိပြီလို့ဆိုတော့တောင်ရှိတဲ့ပုံကိုကျွန်တော်ပြောဆိုတာတော့ရှိပါတယ
်တမတော်ကာကွယ်ဦးစီးချုပ်သူ့အနေနဲ့ဒီနောက်ကြောင်ပြန်လဲမဲ့အရေးအယံတွေပါလိသွားမဲ့လူလို့မြင်လားဗျ
ကျွန်တော်တို့ဒီရှုပ်ကြည့်သုံးသပ်ချက်ကသူ့ရဲ့ပြောဆိုချက်ပေါ်မှာအခြေခံပြီးတော့ပေါ့နော်သူတို့ level duty ဟိုတိုက်ပွဲတွေရှင်းနေတယ်ဆိုတော့စစ်တပ်နေရတဲ့ကိစ္စတွေကအခံစားရဆုံးကကျွန်တော်တမတော်သားတွေပဲပေါ့ကျွန်တော်တော်လိုင်းစစ်သားရဲဘော်တွေကအစပေါ့နော်အဲ့ဒီပုံမှာတော့သူ့အနေနဲ့ကလည်းဒီငင်းငင်းကြီးကိုလိုလားတဲ့ဘောတော့သူပြောဆိုသွားတာရှိတယ်ပေါ့အဲ့ဒီတော့လည်းသူတို့စူးစမ်းဆောင်ရွက်သွားမယ်ဆိုတဲ့သဘောထားတော့ပြပါရယ်နောက်တစ်ချိန်တည်းမှာသို့သောကျွန်တော်ပြောသူ YouTube ယုံကြည်ယူဆလက်ခံရတဲ့အတိုင်းကဒီငင်းငင်းကြီးရဲ့ဖြစ်စဉ်တည်းမှာအပြည့်ကရဆက်အင်းနဲ့ပတ်သက်လို့စီးရဲ့ပိုင်းတို့သူ့ပဲပိုင်းက90ရာခိုင်နှုန်းကျော်ကျော်တူအောင်မြင်နေပြီးတော့လည်းသူယုံကြည်ယူဆထားပါတယ်အဲ့ပုံမှာခြေခံပြီးတော့မှလည်းယုံကြည်မှုတိဆောက်သွားပြီးတော့မှပဲဒီတက်ကောင်းမွန်တဲ့ကောင်းမွန်သူလုပ်သွားမယ်လို့တော့လည်းကျွန်တော်တို့အဲ့လိုလိုရှင်းပြသုံးသပ်မိပါတယ်
ဦးမမန်းဟိုအခြေသူအထူးတက်ရှိပါလေခင်ဗျ